အခုလိုရခိုင်ပြည်နယ်အမ်းမြုံနယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာလက်နက်ကင်ပြိပခါတွေဖြစ်နေပြီးတပ်မတော်ဘက်ကစစ်နက်ရိတ်ခါတဲယူခွင့်ကိုအဲ့ဒီဘက်မှာတားမြစ်ထားတာကြောင့်ဒေသခံပြည်သူတွေနဲ့စစ်ဆောင်စခန်းတချို့မှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒါအပြင်စစ်ဆောင်စခန်းတွေမှာတောက်သုံးရေမတန့်ရှင်းတာကြောင့်ဝင်းပြက်ဝင်းလျှော်ရောဂါတွေလည်းဖြစ်နေပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောက်ကိုသက်နိုင်ကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်။
ဒီလူမျိုးတွေအများစုနေထိုင်ကြတဲ့ရခိုင်ပြည်နယ်အမ်းမြုံနယ်တလက်ရှောင်းအုပ်စုကခြေရွာ40လောက်ကိုဒီလ3ပတ်လောက်ကစတင်ပြီးဆန်ရိုက်ခါတည်ယူခွင့်နဲ့တပ်မတော်ဖက်ကပိတ်ထားတယ်လို့အမ်းမြုံနယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်ထေကပြောပါတယ
်။ကျွန်တော်ထင်ပါတယ်လူတို့ဘက်ကတော့လက်ရှိဒီလက်နက်ကင်ပြည်ပခါဖြစ်နေတဲ့အခါကျတော့ဟိုအဲ့ဒီဟာဟိုတပတ်ကိုထောက်မှန်းဟိုရောက်တော့မယ်ဒီလိုတော့တန်တရားသွေးနေတဲ့ဟာတွေရှိတယ်လို့ထင်ပါတယ်။ဒါပေမဲ့ဒီနေရာမှာကအကုန်ချင်းတိုင်းပါတယ်ရခိုင်တော့ဟုတ်ဘူးချင်းတိုင်းပါတယ်တော့ဘလောက်နေသွားပါတယ်ဆိုတော့အော်မြို့နယ်မှာဟိုအောက်ချုံမှုကသာရှိတယ်လေပြီးတယ်အခုလေးကျွန်တော်တို့ဒီမြို့နယ်အောက်ချုံမှုကနေပြီးတော့အဖွဲ့လေးဖွဲ့ချက်သာရှိတယ် KCA ကုမ္ပဏီလေအဲ့ဒီကုမ္ပဏီကိုလေဟိုလူပြည်ပြန်ကပေးတဲ့ဆန်တွေရှိတယ်အစိုးရပေးတဲ့ဆန်တွေရှိတယ်အရက်ဖက်ဖွဲ့ချက်အလူခံလို့ရတဲ့ဆန်တွေရှိတယ်အဲ့ဒါကိုအဲ့ဒီမြို့နယ်မှာတရားဝင်ကြီးမြို့နယ်အောက်ချုံမှုကအခုထောင်ပြီးတော့ဖွဲ့ထားတဲ့အဖွဲ့ကိုတောင်းတဲ့လူတွေကပေါ့ခံမပေးဘူး
အမျိုးနဲ့မိုင်30လောက်กว่ามาရှိတဲ့အဲ့ဒီကျေးရွာတွေဟာရှင်းလူမျိုးတွေနေထိုင်တဲ့တောင်ပေါ်ကျေးရွာတွေဖြစ်ပြီးလေယာဉ်မြေတွေမရှိတာကြောင့်အမျိုးနဲ့မြေပုံမျိုးတွေကဆန်တွေကိုဝေယူစားတောက်ကြရတာလည်းဖြစ်ပါတယ်။အခုလိုဆန်တည်ယူခွင့်တွေပိတ်ထားတာကြောင့်အဲ့ဒီတောင်ပေါ်ကျေးရွာ40လောက်မှာစားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်
။အဲ့ဒီအခက်အခဲဆိုတာကအဲ့ဒီဒလက်အောက်စုဆိုတာကအောက်စုလိုက်သွားရွာပေါင်း50 900ရာရှိတယ်။အဲ40 900ပါဆိုလို့ရှိရင်အိမ်ထောင်စုတော်တော်လေးကိုကျွန်တော်တို့ခန့်မှန်းရဆိုလို့ရှိရင်အများကြီးပေါ့နော်ထောင်လက်ရှိလို့ရှိမှာပေါ့နော်အဲ့ဒီမှာအဲ့ဒီလူကဒေသခံကသူကဒလဲချောင်းဆိုတာသူချောင်းဖြတ်မှာဒီတောင်ကဘာတွေမှာသူကတောင်ရမြေတွေလောက်ကစားသွားတယ်ချင်းတိုင်းသားတွေညားတယ်အဲ့ဒါကလေယာဉ်မျိုးရှိဘူးမကြည့်တဲ့မှာတေဝော်တွေခေါ်ပြီးတော့သူတို့ဒီဘက်ကတတ်တော်ဟိုကကန်ထုံးကြီးမျိုးတော့နှမ်းမြုပ်ပေါ့သူကပြီးပို့ပြီးတော့လောက်ဝင်စားပါကြတယ်အဲ့ဆန်ကိုသူကအဲ့ဒီဘက်ကဝင်ပြီးတော့နှမ်းတွေပို့လို့ရှိရင်နှမ်းတွေရောင်းပြီးတော့ဆန်တွေနဲ့သူစေးလာတာရှိတယ်ဝေးလာတာရှိတယ်ပေါ့နော်အဲ့ဒီကတော့တရားဝင်လို့သူကတော့ဒီရည်ရည်လို့သူကပြောတာ။စကြင်မှာရှိတယ်ဟုတ
်။အလားတူပဲရှင်းပြနေဘလောက်ဝမျိုးနေမှာလဲရေလိုင်းခီးကိုဖေဖော်ဝါရီလအစောပိုင်းကလေးကပိတ်ပင်ထားတာကြောင့်စားနပ်ရိက္ခာပြက်လက်မှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ရှင်းပြနေအစိုးရဖွဲ့ပြောခွင့်ရစေဘင်ဝန်ကြီးဦးစိုးထက်ကပြောပါတယ
်။ဆန်ကငကူပုံမှန်ကျွန်တော်တို့ကကြောက်တော်ဘက်ဆန်ကူကုန်နေတဲ့တင်နေရောင်းကြတာပေါ့နော်။ဒီအဲ့ရနေတဲ့ drawing ဒီရှင်းလာတဲ့လူတင်ပြီးတော့သူစီပွားရေးအရာရောင်းကြဝယ်ကြပုံမှန်လည်းပိုက်နေရလေဒီကလရမျိုးတစ်ချောက်သွားနေတာအဲ့ဒါယူကိုတားဆီးတာကြတော့တော်တော်လူလူမှထိခိုက်တယ်အဲလူလူပဲအဓိကထိခိုက်တာဟိုဂျန်နဲ့တက်မတော်သားပြီးအတွက်တော့ဘာမှတာထိခိုက်ချင်မရှိဘူးလေနော်ဆိုလူလူကိုဒီလိုမျိုးအနောက်ရှက်အခက်အခဲဖြစ်အောင်လုပ်တာကတော့ဒါမကောင်းဘူးပေါ့နော်နေပြင်းအေဂျင့်ဖားရင်တော့သူ့ဟာသူစားနေခါလေပတ်သွားမှာပဲဆိုတော့အခုကဒီပြည်သူလူလူရဲ့ပုံမှန်သွားနေတဲ့လမ်းကြောင်းကိုဟိုအခက်အခဲဖြစ်အောင်လုပ်တာတော့ဒါတော့မဖြစ်တယ်ဘူးပေါ့နော်ကျွန်တော်တို့အလူတော့ပြုချက
်တမတော်ဖက်ကပြည်သူတွေတော်လာနေကြတဲ့လမ်းတွေနဲ့ရိုက်ခါတည်ယူနေတဲ့လမ်းကြောင်းတွေကိုပိတ်ထားတာနဲ့ပတ်သက်ပြီးတမတော်ပြောဆိုခွင့်ရှိသူတွေကိုဆက်တွေ့ခဲ့ပေမဲ့လည်းမရခဲ့ပါဘူးရခိုင်မြောက်ပိုင်းကမြို့နယ်တချို့နဲ့ရှင်းပြနေဘလောက်ဝမ်းမြို့နယ်မှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားသလိုအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရဲ့တိုက်ပွဲတွေအားလည်းရခိုင်ကတည်းကပြင်းထန်လာနေတာပါဒါကြောင့်နေရာစွန့်ခွာထွက်ပြေးလာသူတွေများပြားလာပြီးစစ်ရှုံစခန်းတွေမှာစောက်ဝတ်နေရေးအပြင်ကျန်းမာရေးပြဿနာတွေနဲ့ပါရင်ဆိုင်နေကြရပါတယ်။လူရေ900နီးပါးနေထိုင်တဲ့ကြောက်တော်မြို့နယ်တောင်မင်္ဂလာစစ်ရှုံစခန်းမှာတော့တောက်သုံးရေရှားပါမှုနဲ့အတူအသက်တစ်နှစ်အောက်ကလေးတွေဟာဝမ်းပြဲဝမ်းလျှော်ဖြစ်နေကြတယ်လို့စစ်ရှုံစခန်းကမအေးခံကပြောပါတယ်။
အော်ကလေးတွေဝမ်းရောက်ကဖြစ်တယ်ကိုရက်ကိုရောက်ရှိနေတယ်ဝမ်းရောက်ကဖြစ်နေတယ်တပတ်ကျော်ရတဲ့လူရှိတယ်ကိုရက်ရှိတယ်၃ရက်ရှိတယ်၄ရက်ရှိတယ်မနေ့ကတရက်တည်းမှာ၄ရက်ဖြစ်နေတယ်အချင်းနဲ့အခုကဆရာဝန်လာကူပြလို့အချင်းနဲ့နည်းနည်းကောင်းသွားပြီရေးရဲ့အစမပြေဘူးရေးရတော့နည်းနည်းအခက်ခဲရှိတယ်ပေါ့
ရခိုင်မြောက်ပိုင်းမှာဆွေရတန်းတဲ့အဖွဲ့တို့ဟာလက်ရှိချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခသည်ဦးရဲဟာလည်းတသိန်း6တောင်ကျော်အထိရှိလာတယ်လို့စစ်ဘေးရှောင်တွေကိုစည်ရင်းကောက်ယူနေတဲ့ REC စစ်တမ်းအရသိရပါတယ်ခင်ဗျာ